တမနာအဖြစ်နဲ့ကျန်းသစ္စာကျင်းဆိုပြီးပထမဆုံးမင်းကုန်းထဲမှာပြည်ပြင်ပြောင်းလဲရင်းနဲ့ဆိုင်တဲ့ဥပဒေတွေပြဋ္ဌာန်းဖို့လှုပ်သွားမယ်လို့တမနာတစ်ဘိုးချုပ်ကြီးဟောင်းဦးသိန်းစင်ကပြောခဲ့တဲ့အပေါ်မှာတန်တရားနဲ့မြင်ကြားရတဲ့သူတွေများပါတယ်စကလုံးတွေရကောင်းပေမဲ့တကယ်လက်တွေ့အကောင့်ထဲဖော်တာကိုကြည့်ရမယ်လို့ဆိုကြပါတယ်ဦးသိန်းစင်ရဲ့မင်းကုန်းပေါ်မှာတုံ့ပြန်ချက
ဲ့တဲ့မင်ကွန်းတဲ့2008အခြေခံဥပဒေနဲ့အညီနိုင်ငံသားတွေရဲ့မူလအခွင့်အရေးနဲ့ဆိုင်တဲ့ကိစ္စလာဇာနဲ့ပင်စင်လာဇာတွေတိုးပေးဖို့ကိစ္စတောင်သူတွေသမားတွေလေလုတ်ပိုင်ခွင့်ကိစ္စအလုတ်သမားတွေကိုကာကွယ်ဆောင်ရှောက်ရေးကိစ္စကျန်းမာရေးဆောင်ရှောက်မှုနဲ့လူမှုဖူလုံရေးကိစ္စပညာရေးကျန်းမာရေးအဆင့်အတန်းမြင့်ဖို့ကိစ္စစာပေစာနယ်ဇင်းဆိုင်ရာဥပဒေတချို့ပြင်ဆင်မဲ့ကိစ္စတဘာဝပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးကိစ္စတဘာဝဘေးရန်တွေကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်စီဥပဒေကြမ်းတွေတင်သွင်းဖို့ပြဋ္ဌာန်းဖို့ဆိုတာတွေပါဝင်ပါတယ်။အဲ့ဒီမိန်ခွန်းအရမျှော်လင့်ချက်ထားနိုင်တာတွေရှိပေမဲ့လက်တွေ့လှုပ်တာကိုတော့စောင့်ကြည့်ရအောင်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောရေးဆိုခွင့်ရှိသူဥညံဝင်းကပြောပါတယ
်။မိန်ခွန်းတစ်ခုလုံးပေါ်မှာတော့သူ့ပြင်ပြောင်းလဲမှုတွေလုပ်မယ်လို့အဲ့ဒီအသေးပဲရတယ်။သို့တော့တခါဒီဟာတွေအားလုံးကလည်းကျွန်တော်တို့ပွဲစည်းပုံအခြေခံဥပဒေဆိုင်ရာAmendment ပေါ်မှာလဲသူကမူတည်တယ်အဖွဲ့အပိတ်တွေနဲ့အစိုးပြတာတွေကောင်းတာတွေလည်းရှိပါတယ်အပိတ်နဲ့ပိတ်တာလည်းရှိပါတယ်ဒီမိတ်ခွန်းပေါ်မှာတော့မျောလင်းစရာရှိတယ်လို့ထင်တယ်သို့တော့တကယ်လက်တွေ့လောက်တာကိုကြည့်ဖို့တော့လိုအောင်ပ
ဲဦးသိန်းစင်ရဲ့မင်ခွန်းထဲမှာနိုင်ငံရေးနဲ့စီးပွားရေးရာတွေနဲ့ပတ်သက်လို့အတော်ပြောထားပြီးမယ်ပြည်တွင်းစစ်ရဆဲရေးငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစီရေးဆိုင်ရာတွေမပါဝင်လာတဲ့အတွက်ပြေဆုံးတဲ့မိန်ခွန်းတစ်ခုတော့မဟုတ်ဘူးလို့သုံးသက်သူက88မျိုးဆက်ចောင်းသားများအဖွဲ့ကကိုထွန်းမြင့်အောင်ပါမိန်ခွန်းကိုထဲထဲဝင်ဝင်မကြည့်ပဲအပြင်ပန်းတက်တက်ကြည့်မယ်ဆိုရင်တော့ကောင်းတယ်လို့ပြောနိုင်မှာဖြစ်ပေမဲ့မချင်မရဲ့ဖြစ်စရာတွေတန်တရားတွေနဲ့ရတမအေးစရာတွေအများကြီးဖြစ်ရတယ်လို့ကိုထွန်းမြင့်အောင်ကပြောပါတယ်အဲ
့ဒါတွေကအလကားဖြစ်လာတာတော့မဟုတ်ဘူးဗျာဒီအနည်း20ကျော်အတိတ်ကမတရားပြုမှုခဲ့တဲ့အပြုမှုတွေကြောင်းရောနောက်ပြီးတော့အတိတ်ပဲဒီကိုဘယ်လိုဖွင့်ဆိုရလဲနော်နောက်ပြီးတော့ချွင်းချက်တွေပါလာကိုလည်းတွေ့ရတယ်ဥပမာကျွန်တော်ပြောမယ်ဘယ်လိုချွင်းချက်တွေဘယ်လို cloth မျိုးတွေပါလဲဆိုတော့ဒီတည်ဆဲဥတွေတွေကနေပြီးတော့မစီလျော်တဲ့အချက်တွေကိုပြင်သွားမယ်ဆိုတဲ့နေရာမှာဖွင့်စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့အညီဆိုတဲ့ဟာနေရာတော်တော်များများမှာကျွန်တော်တွေ့ရအဲ့တော့အဓိကပြဿနာကြီးကဒီ2008ဖွင့်စည်းပုံဟာမတော်မတရားတစ်ပတ်သက်ရေးဆွဲထားပြီးတော့အတ္တမတည်ထားတဲ့ဖွင့်စည်းပုံကိစ္စဗျအဲ့တော့ဒီဖွင့်စည်းပုံတွေပဲဒီမိကုံးတစ်ခုလုံးပြန်ချုပ်ထားတာကိုကျွန်တော်တို့တွေ့ရ
တတိယမီဒီယာပိုင်းနဲ့ပတ်သက်ပြီးတော့လဲခင်းနဲ့မလျော်ညီတဲ့ပြဋ္ဌာန်းချက်တချို့ကိုပြင်ဆင်မယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းအဲ့ဒီလိုပြင်မယ်ဆိုတာကစာပေစစ်စစ်ရေးနဲ့ဆိုင်တဲ့လုံထုံးလုံနည်းတွေကိုပြင်မှာလားတင်းကျပ်ထားတဲ့ဥပဒေတွေကိုဖြေလျှော့ပေးမှာလားဆိုတာကရှင်းရှင်းလင်းလင်းမရှိဘူးလို့ရန်ကုန်သတင်းသမားတယောက်ကပြောပါတယ်
။ဒီမှာကကြောင်းလဲကာလာကိုဘယ်လိုလုပ်မလဲဆိုတာမရှိဘူး။ခုနကကျွန်တော်ပြောသလိုပဲမရှင်းလင်းလင်းလေလုံထုံးလုံနည်းတွေကိုပဲဖြေလျှော့မှာလားဘာလို့မဟုတ်ရှင်ဒီဆိုဝင်လာကနေပတ်သက်ပြီးဒီဘာတွေကိုဖြေလျှော့ပေးမှလားဆိုတော့ဒီမြစ်သားပိုင်းနဲ့လုံလုံလုံကြီးပိုင်းဆိုင်ရာဘလူဝါမျိုးတွေကိုပြင်ဆင်ပါလဲဆိုတော့မရှင်းလင်းသေးဘူးလေ။အဲ့တော့ဒီဆောက်ရှိရမှာသူကအဲ့ဒါကိုလက်တွေ့လုံးပြလာတဲ့ပုံမှာပါကျွန်တော်စင်တီဘူးကလောက်ရှိရယ်စင်တီဘူးကလောက်ရှိရယ်အကောင့်ဘက်ကမပြဦးတည်ရယ်ဥပဒေကအဲ့ဒီကြောင့်ပါကျွန်တော်တို့ကတုံ့ပြန်လို့ရမှာဆိုတော့အခုကျတော့ကျွန်တော်ဒီအကြောင်းကြီးကလည်းကျွန်တော်ဆောက်ရှိရမှာဒီဖြေပေးမှလို့ရှိသေးတယ
်။မလ30ရက်နေ့ကသမတအဓုသမတတွေအပါအဝင်ပြည်တော်စုအဆင့်တာဝန်ရှိသူတွေအားလုံးစံသစ္စာချင်းဆိုခဲ့တယ်လို့အစိုးရအဖွဲ့ဝင်ဝန်ကြီးတွေဒုတိယဝန်ကြီးတွေကိုလည်းအသေးအခန့်အပ်တာဝန်ပေးလိုက်ပြီးဖြစ်ပါတယ်။မလ31ရက်နေ့ဟာအစိုးရအဖွဲ့အစ်စပြီးအသက်ဝင်လုပ်ငန်းစတဲ့ရက်လို့ဆိုရမှာပါ။ဗိုလ်ချုပ်မှုကြီးတန်းရွှေဦးဆောင်တဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီအဆင့်ဆင့်ကိုလည်းဖြတ်သိမ်းပြီးပါပြီ။ဒါပေမဲ့လွှတ်တော်တွေထက်ရောအစိုးရအဖွဲ့ထက်ပါအာဏာကြီးလာတဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးကောင်စီဆိုတာကိုတော့ဖွဲ့စည်းပြီးပြီလို့မကြေညာသေးပါဘူး။ဒါအပြင်ကာကွယ်ရေးဦးစီးချုပ်ဘယ်သူဆိုတာကိုလည်းနာမည်နဲ့တကွတရားဝင်မကြေညာပါဘူး။ VOA ကဆက်သွယ်မေးမြန်းခဲ့တဲ့မြန်ပြည်တွင်းလူထုကတော့အရင်ကောင်စီရုံးတွေမှာတာဝန်ယူထားတဲ့လူတွေကိုပဲဆက်တွေ့နေရသေးပြီးလက်တွေ့မှာထူးခြားသိတာတဲ့ဘယ်လိုအပြောင်းအလဲကိုမှမတွေ့ရသေးဘူးလို့ပြောကြပါတယ်ခင်ဗျာ။